မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေကြားအာဟာရချို့တက်မှုဟာမနစ်ကတဲ့ဆိုင်ရင်ဆဲဆတိုးလာတယ်လို့ချက်ချင်းအာယုံဆိုင်လောက်ကင်ပြဖို့လိုအပ်နေတယ်လို့နိုင်ငံတကာဒုက္ခသည်များကယ်ဆယ်ရေးကော်မတီ IRC ကတောက်ကြနေကကြေညာချက်ထုတ်ပြန်ပါတယ် IRC နဲ့မိတ်ဖက်အဖွဲ့ဖြစ်တဲ့ငတ်မမှုတပ်ဖြတ်ရေး Action Against Hunger ACF တို့ဦးဆောင်ပြီးတော့ Cock Bazaar မှာစစ်တမ်းကောက်ယူခဲ့တာပါအသက်6လကနေ9နှစ်ကြာရိုဟင်ဂျာကလေးငယ်၄သိန်းတို့အတွက်အသက်ရှင်နာနိုင်ရေးလူသားချင်းစာနာမှုအကူအညီဒေါ်လာ12သန်းဖို့အရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်ကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုးဝါးစွာအာဟာရချို့တဲ့နေကြတဲ့ထက်က 9.5 ရာခိုင်နှုန်းဟာနိုင်ငံတကာကသတ်မှတ်ထားတဲ့အရေးပေါ်အဆင့်ထက်၄ဆနီးပါးမြင့်နေတယ်လို့ဒီအရေးအတွက်ကမနစ်ကတဲ့ဆိုင်ရင်ဆဲဆတိုးလာတာပါအသက်6လမပြည့်သေးတဲ့ကလေးတွေရဲ့လက်မောင်းရင်းကိုတိုင်းတာထားတဲ့တဲ့ရင်အချက်လက်တွေအရအဲ့ဒီကလေးတွေတိတ်ဆုံးမှုကဆဲဆထိတိုးလာနေတယ်လို့ကြေညာချက်မှာဖော်ပြပါရယ်မကြခင်တဲ့ရင်ဘတ်တွေအတွင်းနောက်ထပ်ရိုဟင်ဂျာ2သိန်းလောက်ရောက်လာမယ်လို့ IRC ကခန့်မှန်းထားပါရယ်ဒီလိုရောက်လာမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာလူဦးရေတန်းတန်းကျော်သွားမှာဖြစ်ပြီးအခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်း IRC ကပြောပါရယ် IRCကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွင်နေရာဆွန့်ခွာလာကြတဲ့ရိုဟင်ဂျာတွေအတွက် ACF အဖွဲ့နဲ့ပူးပေါင်းပြီးတော့အရေးပေါ်စခန်းတွေ24နာရီဖွင့်လှစ်ပြီးပထမဆုံးအဆင့်အဖြစ်နဲ့ဆူဆူဝါအာဟာရချို့တဲ့နေတဲ့ကလေးတွေကိုကူတာပေးနေပါတယ်